မင်္ဂလာပါရှင်။အခုဆက်ပြီးတော့မြို့သမီးကဏ္ဍကိုကျွန်မခင်မီထွေးကတင်ဆက်ပေးပါမယ်။အချင်းချင်းရိုင်းပင်းလေးရှိပြီးစာနာကူညီတက်ကြတဲ့သူတွေနေထိုင်တဲ့မြန်မာနိုင်ငံမှာလူမှုကူညီလုပ်ငန်းတွေအများပြားရှိပေမဲ့လို့ဒါရီကိုစနစ်တကျချင့်ဝတ်စံနှုန်းတွေချမှတ်ပြီးလှုပ်ဆောင်တာမျိုးကတော့အားနည်းနေသေးတာကိုတွေ့ရတယ်လို့ကယ်လီဖိုးနီးယားပြည်နယ်လာစီယရာတက္ကသိုလ်မှာပါရဂူပွဲယူဖို့အတွက်မြန်မာနိုင်ငံအတွင်းလူမှုဝန်ထမ်းလုပ်ငန်းတွေနဲ့ပတ်သက်ပြီးသုတေသနလုပ်စာတမ်းပြုစုနေတဲ့မတ်မီရှဲခမောင်းကပြောပါတယ်မြန်မာနိုင်ငံရဲ့လူမှုဝန်ထမ်းလုပ်ငန်းတွေမှာဘယ်လိုအားနည်းမှုတွေရှိနေတာပါလဲ။ဘာတွေကိုပြုပြင်ပြောင်းလဲဖို့လိုအပ်နေပါလဲ။အမျိုးသမီးတွေအများစုပါဝင်လှုပ်ဆောင်နေတဲ့ဒီလူမှုဝန်ထမ်းလုပ်ငန်းတွေရဲ့အရေးပါမှုတွေကိုတော့မန်မီရှယ်ခမောင်းကိုဆက်သွယ်မေးမြန်းပြီးဒီသတင်းပတ်အမျိုးသမီးကဏ္ဍမှာစူးစီးတင်ဆက်ထားပါရရှင်။မမရှဲကဒီပညာရေးအုပ်ချုပ်ရေးနဲ့ဥစားမှုပိုင်းဆိုင်ရာဘာသာရပ်နဲ့မကြခင်မှာပဲပါရဂူပွဲယူဖို့အတွက်ရှိနေပြီးတော့ဒီအတွက်ကိုစာတမ်းပြုစုတဲ့အခါမှာလည်းဒီမြန်မာနိုင်ငံကလူမှုဝန်ထမ်းလုပ်ငန်းတွေနဲ့ပတ်သက်ပြီးတော့လေးလာသုတေသနလုပ်တင်ပြနေတယ်လို့သိရပါတယ်။ဆိုတော့ဘာကြောင့်များဒီမြန်မာနိုင်ငံရဲ့လူမှုဝန်ထမ်းလုပ်ငန်းတွေအကြောင်းကိုစိတ်ဝင်စားလုပ်ဖြစ်တာပါလဲ။ဘာတွေတွေ့ခဲ့ရလဲဆိုတာကိုအရင်ဆုံးနည်းနည်းလောက်ရှင်းပြပေးပါလားရှင့
်။ဒီမှာအခုလောလောဆယ်ပြီးအောင်လုပ်နေတဲ့ပါရဂူပွဲကိုအစပြီးတော့လောက်ခါစားတော့ဘယ်လိုစဉ်းစားမိလဲဆိုတော့ဒီကျွန်မအခုလက်ရှိရှိထားတဲ့ပညာရေးနဲ့ပြီးလို့ရှင်ဒီအလုံးနဲ့ပတ်သက်ပြီးတော့အတွေ့အကြုံတွေ20ကျော်ရှိသွားပြီဆိုတော့အဲ့ဒီနေရာနေပြီးတော့ဘယ်လိုပညာရေးပတ်သက်ပြီးတော့ပြန်ပြီးတော့ကူညီလို့ရအောင်လဲဆိုတော့စပြီးအကောင့်ထဲပို့တာပေါ့နော်ဒီနှစ်ကကျွန်မမိသားစုနဲ့ကျွန်မပြန်လာပြီးတော့အလေးလာတယ်အဲ့ဒီလာတဲ့အခါကျတော့ကျွန်မဒီမှာရှိတဲ့မိတ်ဆွေတို့ပေါ့ပြီးလို့ရှင်တခြားသူသုံးလေးရမယ်စကားစပြီးတော့ပြောမိတယ်ပေါ့နော်ဒီမှာလုပ်နေတဲ့ social worker တွေဘလိုများအလုပ်ကိုလုပ်ကင်ကြလဲပြီးလို့ရှင်ဘလိုပညာရေးနဲ့ပတ်သက်ပြီးတော့ training တွေပါရရကြလဲဆိုတော့မေးကြည့်တော့အဲ့ဒီကနေစပြီးစကားအစားပါတော့ပေါ့နော်သူကပိုင်မဲ့မပါတွေ့သွားလဲဆိုတော့ဒီမြန်မာနိုင်ငံမှာရှိတဲ့ social worker တွေအားလုံးကတဲ့သူ social worker ဆိုတာဒီလိုပေါ့နော်လူမှုဝန်ထမ်းတွေပေါ့သူတို့တွေက social work ဆိုတဲ့အလုပ်ကိုလုပ်နေပေမဲ့သူတို့နဲ့ဟိုတက်ဆိုင်တဲ့ဟိုဘယ်လိုခေါ်မလဲဘွဲတွေပါတယ်ဆိုတာဟိုတခုပဲရှိနေတယ်အဲ့ဒီဟာကဘာလဲဆိုတော့ဒီ post graduate social work diploma ဆိုတာပေါ့နော်အဲ့ဒီကဒီရန်ကုန် University မှာရှိတဲ့ဒီ psychology စိတ်ပညာရဲ့ဆိုင်ရာဌာနနေပြီးတော့သွားတဲ့ပေးတဲ့ diploma ဘွဲပေါ့နော်ဒီလို social work နဲ့ဆိုပြီးတော့ပတ်သက်တဲ့ degree ဘွဲဆိုတော့မဟုတ်သေးဘူးပေါ့အဲ့တော့အဲ့ဒီဟာကိုဟိုသိရတဲ့အချိန်ကျတော့ဒီမှာအရန်စိတ်ဝင်စားပါတယ
်အဲ့တော့ဒါနဲ့ပတ်သက်လို့ဒီမြန်မာနိုင်ငံမှာရှိတဲ့အစိုးရလူမှုဝန်ထမ်းဌာနတွေလူမှုဝန်ထမ်းအဖွဲ့အစည်းတွေမှာအလုံးလုံးနေကြတဲ့သူတွေနဲ့ဆက်ဆက်စကားပြောဖြစ်ခဲ့တာရောရှိပါလား
ဟုတ်ကဲ့အဲ့တော့စကားဆက်ပြောရင်းနဲ့ပေါ့နော်ဘလို့အခြေဆက်ရသွားလဲဆိုတော့ဒီလူမှုဟုတ်ဝန်ထမ်းဌာန Ministry of Social Work မှာရှိတဲ့ social worker တယောက်နဲ့ဒီမှာဟိုအဆက်အသွယ်ရသွားတယ်။ပြီးတော့ဒီ social worker အသင်းဆိုတဲ့အဖွဲ့ဆိုတာရှိတယ်။အဲ့ဒီမှာလုပ်နေတဲ့လူတွေလည်းနည်းနည်းအဆက်အသွယ်ရသွားတယ်ဆိုတော့ဒီစကားစာပြောကြည့်တာပေါ့နော်။အဲ့ဒီစကားစာပြောတဲ့အခါမှာဘာများတွေ့လာလဲဆိုတော့ဒီပညာရေးနဲ့ပတ်သက်တဲ့ training တွေဒါမှမဟုတ်လို့ရှင်လေ့ကျင့်ရေးတော့နော်။ပြီးတော့လုပ်လက်တွေ့လုပ်တဲ့လုပ်ငန်းတွေဆိုတော့အဲ့ဒါအဲ့ဒီနေရာမှာအရန်အားနေနေတယ်ပေါ့နော်။ဟိုလိုဆိုဟိုပညာရေးဟိုအဖွဲ့မရှိတဲ့အပြင်အဲ့လို training နဲ့ပြီးလို့ရှင်ပြီးတော့ field experience ဆိုတာပေါ့နော်ဒီလိုလက်တွေ့လုပ်တဲ့လုပ်ငန်းတွေအဲ့ဒီနေရာမှာလည်းအရင်လုပ်နေရဆိုတော့ဒီနေရာကိုဘယ်လိုဖွံ့ဖြိုးတိုးတက်လာအောင်လုပ်ဖို့အစီအစဉ်တွေစာပြီးဆွဲရမယ်ဆိုပြီးတော့ကျွန်မအဲ့ဒီ project နဲ့ဒီ bar group ဖွဲ့ကိုစာတမ်းကိုစာပြီးရေးဖို့အစီအစဉ်ခဲ့တာပေါ့နော်နောက် loss နော်ဒီဆို United Nations UNICEF ကနေပြီးတော့အများအားကူညီနေတဲ့အစီအစဉ်တွေရှိတော့ရှိတယ်ဒါပေမဲ့ပညာရေးဘက်တက်ဆိုတော့မရှိသေးဘူးပေါ့အဲ့တော့ဒီကပါပြီးတော့တွေ့လာလဲဆိုတော့ဒီ social work မှာလိုက်လာရတဲ့ code of ethics ဆိုတာကိုရှိလို့ရှိရတယ်။ဒီ code of ethics ဆိုတာသူတို့ရဲ့ social work department မှာအသုံးပြုရမယ့်ကျင့်ဝတ်တွေပြီးလို့ရှိရင်သူတို့ရဲ့တန်ဖိုးတွေအဲ့ social work တန်ဖိုးတွေဆိုတာကို guideline လမ်းညွှန်ရက်ဒါမှမဟုတ်လို့ရှိရင် framework ဆိုတာအခြေခံတွေဆိုတာကိုရှိလို့ရှိရတယ်။ဒါပေမဲ့ကျွန်မဒီမှာပြမှာ social ရှိတဲ့ social work တွေအတွက်ကိုဒီလို framework တောင်းမဟုတ်လို့ရှိရင် guideline ဆိုတာဘာများရှိလဲဆိုတော့လိုက်ပြီးစုံစမ်းကြည့်တဲ့အခါကျတော့ဒီလိုဟိုဘယ်လိုခေါ်မလဲဟိုတရားဝင်ထုတ်ထားတဲ့ဟာတွေမရှိသေးဆိုတာတွေ့ရတယ်။အဲ့တော့လူမှုနဲ့ပတ်သက်တဲ့ဝန်ထမ်းတွေနော်အဲ့လိုမျိုးရှင်လုပ်ငန်းတွေကတော့အများသောအားဖြင့်မလုပ်နိုင်ကြတာများတယ်။ဒီအစိုးရနဲ့ပတ်သွားတဲ့ဟို line တွေလည်းရှိတယ်။တချို့ဆိုလို့ရှင်လည်းဒီအစိုးရကလည်းမလုပ်လို့ရှင်ကြားကြတဲ့ပရဟိတအသင်းတွေတော့မဟုတ်လို့ရှင်လည်း NGO တွေမှာလုပ်တဲ့ဟာတွေရှိတယ်။တကယ်ဆိုလို့ရှင်ဒီ social worker ဆိုတာကတကယ် professional ပေါ့နော် professional career မှာပါသွားတဲ့ဆိုတဲ့အတိုင်းကြတော့ဒီအလုပ်ကိုလုပ်ကန်တဲ့အခါကျလို့ရှင် professionally တိုးတက်အောင်လုပ်ရတယ်ပေါ့နော်ပညာရေးလည်းပါတယ်ပြီးလို့ရှင်အဲ့ဒီဟို training တော့ပါလို့လည်းထောက်ပံ့ပေးရတယ်ဆိုတော့ အဲ့ဒါအပြင်လက်ရှိလက်တွေ့လုပ်တဲ့အတွေ့အကြုံတွေဆိုတော့လည်းပါဦးပါမယ်
ဟုတ်ကဲ့အဲ့တော့ဒီလက်ရှိမြန်မာနိုင်ငံမှာလူမှုဝန်ထမ်းလုပ်ငန်းလုပ်ကိုင်နေကြတဲ့သူတွေလူမှုဝန်ထမ်းတွေအတွက်ပေါ့နော်လူမှုဝန်ထမ်းလုပ်ငန်းလုပ်ကိုင်နေကြတဲ့သူတွေအတွက်ကြတော့ဒီလိုဘွဲ့တွေမရှိဘူးပေါ့
ဟုတ်ကဲ့အမဒီလိုမြန်မာဆိုရှယ်ဝေးတွေအတွက်ပြန်ပြီးတော့ကြည့်တဲ့အခါကျတော့အဲ့မှာတော်တော်ကြီးကိုအားနေနေတဲ့အခြေအရာတွေတွေ့လာတယ်နော်ဒီမှာဒီ research ကိုစပြီးတော့ပြန်လုပ်တဲ့အခါပါတွေမြင်လာလဲဆိုတော့ဒီ social worker ဆိုတဲ့အလုပ်ကဟိုးလွန်ခဲ့တဲ့1950အဲ့ဒီဝန်ကျင်လောက်ကလေးကရှိခဲ့တာပေါ့နော်အဲ့ဒီတုန်းကဆိုလို့ရှိရင်အမျိုးသမီးတယောက်သူ Miss Sailor ဆိုတော့ဒီ international social worker နေပြီးတော့သူစောင်းပါတစ်ပါးရေးလာတယ်အဲ့ဒီမှာပါရေးလဲဆိုတော့ဒီမြန်မာပြည်မှာ social work ဆိုတဲ့ဘယ်လိုပညာရေးကိုအတိအကျ like ပြီးတော့သင်ပေးမယ်ဆိုတဲ့သတင်းကိုရေးတာပေါ့နော်ဒါပေမဲ့ဒီနိုင်ငံကြီးကမြန်မာနိုင်ငံမှာအရန်အပြောင်းလဲတွေတွေ့ကြုံလာတဲ့အခါကျတော့ဒီအကြောင်းဆိုတာမရှိတော့ဘူးเนาะအချိန်ကြာသွားပြီးတော့နှစ်ပေါင်းကလည်း60လောက်ကျော်သွားပြီဆိုတော့ဒီလိုတော်တော်ကြီးကိုပြန်ပြီးတော့လိုက်ရမလို့ထင်ပါတယ်เนาะဒါပေမဲ့ social worker career ဆိုတာ professional အလုပ်မရှိတော့ပေမဲ့ဒီမြန်မာထုံးစံအတိုင်းဆိုလို့ရှိရင်တော့ဟိုကျွန်တော်တည်ရတိုင်းပေါ့เนาะဒီကျွန်တော်ရိုးရာဟိုအမြဲတမ်းလူတိုင်းလူနေတဲ့နေရာမှာအခုကြီးစေတဲ့ delay ဆိုတာရှိတယ်ပေါ့เนาะဒါပေမဲ့ဒီလိုအဲ့ဒီလိုဟိုလူမှုဘုံနဲ့လူမှုရေးနဲ့ပတ်သက်တဲ့ဟိုလုပ်တွေကိုတေချာစနစ်တကျနဲ့လုပ်မယ်ဆိုလို့ရှိတော့ဒီထက်ဟိုအချင်းချင်းတော့ဟိုကိုရက်ွက်ကရှိရလို့ကွန်ပျူတာဆိုတာရှိရလို့ဟိုကူညီမဲ့အပြင်ဒီထက်ပိုပြီးစနစ်တကျလုပ်ဖို့ဆိုတာလိုလာတယ်ပေါ့နော်နောက်တော့ဒီ social worker တွေအားလုံးလိုက်နာပြီးတော့အကျင့်သုံးနိုင်မဲ့အဲဒီ professional standard ဆိုတာလည်းတကယ်ကိုလိုအပ်နေတယ်ဆိုတော့အဲ့ဒီမှာသိသာတွေ့လာပါတယ်
တကယ်တော့ဒီမြန်မာနိုင်ငံကလေတာရေးနာရေးလို့အားပေးကူညီတဲ့အသင်းအဖွဲ့တွေအင်မတန်ပေါ်ပါတယ်လူမှုဝန်ထမ်းကူညီဆောက်ရှောက်လို့စိတ်ရှိတဲ့သူတွေများတဲ့နိုင်ငံတစ်ခုပေါ့နော်ဥမာရေဘေးမီးဘေးအခုဆိုရင်လေကိုဗစ်ဘေးပေါ့နော်ကျုံရတဲ့အခါမှာကူညီတဲ့သူတွေအများကြီးပေါ်လာတယ်ဆိုတော့ဒီလိုရိုင်းပေးကူညီတတ်တဲ့နိုင်ငံမှာလူမှုဝန်ထမ်းလုပ်ငန်းတွေမှာကြတော့စနစ်တကျနဲ့ဒီစီမင်းစည်းကမ်းစံနှုန်းသတ်မှတ်ချက်တွေရှိမနေဘူးဆိုတာဒါစိတ်ဝင်စားကြအတော်ကောင်းတာပေါ့နော်ဆိုတော့ဒီမြန်မာနိုင်ငံမှာဒီလိုလူမှုဝန်ထမ်းဆိုင်ရာပညာရေးပညာရက်ဆိုတာမျိုးကိုစနစ်တကျမရှိဘဲနဲ့ဟိုလက်ရှိလုပ်နေတဲ့သူတွေကဒါကိုနီကုဟန်နဲ့လောက်ကင်လှုပ်ရှားနေတဲ့သဘောလို့နားလည်ရမှာပေါ့အဲ့လိုသဘောလားရှင
်ဟုတ်တယ်မှာအခြေခံကတော့မရှိဆိုတာမဟုတ်ဘူးရှိတော့ရှိတယ်ဒါပေမဲ့ကျမတို့ဆီမှာလွတ်နေတဲ့နှစ်တွေကအရန်တူများနေရဲဆိုတော့ဟိုအစနေပြန်ပြီးစမယ်သဘောပဲဖြစ်နေတာပေါ့နော်ဒီ social work ဆိုတာကလူမှုရေးနဲ့ပတ်သက်တဲ့ကိစ္စတွေလုပ်နေတာဆိုတော့လူမှုရေးနဲ့ပတ်သက်ပြီးဘာတွေဘယ်လိုရင်ဆိုင်ရလဲဆိုတာရေပြန့်တော့သိဖို့လိုတယ်ပေါ့နော်ဒီ curriculum ပေါ့ဒီစာသင်တဲ့နေရာမှာဘာတွေကဟိုပါဝင်တင်ယူရတယ်ဆိုတော့ဒီ political science နိုင်ငံရေးနဲ့ပတ်သက်တဲ့သိပ္ပံပညာပြီးလို့ရှိရင် research သူတွေတနာတွေလောက်ရတယ်စုံစမ်းတာတွေလည်းလောက်ရတယ်ပြီးလို့ရှိရင် psychology အဲ့ဒါတကူကတော်တော်ရေးကြီးတယ်ဒီ psychology ဆိုတော့စိတ်ပိုင်းဆိုင်ရာနဲ့သင်တဲ့သင်ကြားမှုတွေပေါ့နော်အဲ့ဒါလည်းပါမယ်ပြီးလို့ရှိရင် sociology ဆိုတာလူတွေအများကြီးနဲ့ဆိုင်တဲ့ဟိုမြင်ကျင်းမှုတို့နော်ဒါပေါ့လို့ရှိရင်လူတွေရဲ့ဘယ်လိုဆက်ဆံကြလဲဆိုတော့အဲ့ဒါတွေနားလည်ဖို့အဲ့ချက်တွေလည်းနားရေးကြီးတယ်အဲ့ဒါတွေလည်းနားလည်ရမယ်နောက်တစ်ခုကဘာရှိသေးလဲဆိုတော့လူတွေကဒီပတ်ဝန်းကျင်မှာတရားဝင်ကြဘလို့ဆက်ဆံကြလဲပြီးလို့ရှိရင်ဒီပတ်ဝန်းကျင်နဲ့ပတ်သက်လို့ဆက်နွယ်နေတဲ့ဟိုကိစ္စတွေဟိုအချက်လက်တွေကိုအဲ့ဒါတွေကိုနားလည်ထားမယ်ပေါ့နော်နောက်တစ်ခုကဒီ human rights ဆိုတာတော့လူနဲ့ပတ်သက်တဲ့အခွင့်အရေးတွေပေါ့နော်အဲ့ဒါတွေကလည်းဒီလူတယောက်ကိုဘလို့ထိခိုက်ပြီးတော့ဘလို့အကျိုးပြုတာလဲအဲ့ဒီဟာတွေကိုနားလည်ဖို့ရှိတယ်အဲ့တော့စာအဲ့ဒီသင်တန်းအနေနဲ့သင်တန်းအနေနဲ့လည်းသင်ဖို့လိုပါတယ်နောက်တစ်ခါဒီ international standard တွေမှာဘလို့ရှိတယ်ဆိုတာသိဖို့သိရမယ်နောက်တစ်ခုက interpersonal communication ဒီ social worker ဆိုတော့လူပေါင်းစုံနဲ့ပတ်သက်တဲ့အပြဿနာအမျိုးမျိုးကိုဖြေရှင်းပြီးတော့ကူညီကြတဲ့လူဆိုတော့တယောက်တစ်ယောက်စကားပြောဆက်သွယ်တဲ့အခါမှာဘယ်လိုပို့ပြီးတော့ထိရောက်အောင်လုပ်နိုင်ရမလဲဆိုတော့ဟိုသင်တန်းလေးကိုလေ့ကျင့်တော့ပို့လုပ်ပါတယ်အဲ့တော့ကြည့်လိုက်လို့ရှင် social worker တယောက်ဖြစ်လာတယ်ဆိုတော့တော်တော်ကြီးပဲဆုံးနားလည်ပြီးတော့ join ချင်မှလုပ်နိုင်လုပ်လို့ရတဲ့အလုပ်ဆိုတော့တကယ် professional ဆိုတော့အဲ့ဒါကိုအသိပေးချင်ပါတယ်နော်
ဟုတ်ကဲ့ပါဒါကတော့ဒီမြန်မာနိုင်ငံမှာလူမှုဝန်ထမ်းလုပ်ငန်းတွေတစ်ပိုင်းတစ်ပိုင်းလုပ်ကင်နေကြတာတွေရှိပေမဲ့လို့ဒီဘာသာရပ်ကိုစနစ်တကျသင်ယူလေ့လာပြီးတော့လူမှုတိုင်းဝိုင်းအတွက်တကယ်ထိရောက်တဲ့ရေရှည်အကျိုးပြုနိုင်တဲ့လုပ်ငန်းတွေဖြစ်လာဖို့အတွက်မှာတော့အားနည်းချက်တွေလိုအပ်ချက်တွေရှိနေသေးတယ်ဆိုတာကိုကယ်လီဖိုးနီးယားပြည်နယ်လာစီယရာတက်ကတူမှာပါရဂူဘွဲ့အတွက်သုတေသနလို့စာတမ်းပြုစုနေတဲ့မတ်မစ်ရှယ်ခမောင်းကရှင်းပြခဲ့တာပါလူမှုဝန်ထမ်းတွေနဲ့ပတ်သက်လို့ဒီအများပြည်သူလက်ကင်ထားတဲ့စံညွှန်းတွေစနစ်တကျဖြစ်လာအောင်ပညာရှင်တယောက်အနေနဲ့မမ်မစ်ရှဲပါရီအကြံပြုထားလဲနောက်လူမှုတိုင်းဝိုင်းတစ်ခုရေးရှိဖွံ့ဖြိုးတိုးတက်လာဖို့အတွက် ဒီလူမှုဝန်ထမ်းလုပ်ငန်းတွေကဘလောက်ထိအရေးပါတဲ့ကဏ္ဍမှာရှိနေလဲ။အမျိုးသမီးအများစုပါဝင်လှုပ်ရှားနေတဲ့ဒီကဏ္ဍတိုးတက်လာရင်အမျိုးသမီးတွေရဲ့ဘဝတွေရောဘာတွေတိုးတက်လာနိုင်မလဲဆိုတာတွေကိုတော့နောက်သတင်းပတ်မှာဆက်ပြီးတော့တင်ပြဆွေးနွေးပါမယ်။အခုကတော့အချိန်ကပ်သက်ရှိတဲ့အတွက်ဒီသတင်းပတ်အမျိုးသမီးကဏ္ဍကိုဒီမှာပဲရန်နာဝင်ပြပါရှင်။ကျမခင်ဗျာပြပါရှင်။